အီရန်နိုင်ငံရဲ့နျူကလ িয়ার ဆန်ရကိစ္စတွေဆင်းရဲရင်းမှာအဓိကအရေးကြီးတဲ့နည်းပညာကဏ္ဍနဲ့အခြေအနေတွေတိုးတက်လာပြီးသဘောတူညီမှုရရှိနိုင်မဲ့မျှော်လင့်ချက်တွေအပါအဝင်အဓိကကဏ္ဍနှစ်ခုကိုဆွေးနွေးခဲ့တယ်လို့နိုင်ငံတကာအမှုမြူအေဂျင်စီ IAEA ရဲ့အကြီးအကဲရာဖေးဂရိုစီကစနေနေ့ကတော့ပြောဆိုလိုက်ပါတယ်။ IAEA အကြီးအကဲဂရိုစီဟာတောက်ကြနေတော့ကအီရန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးအီရန်မှာထုတ်ပေါ်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်လောက်တဲ့ယူရေနီယံသတ္တုတွေတွေ့ရှိခဲ့တဲ့ကိစ္စကို IAEA ကစုံစမ်းစစ်ဆင်နိုင်ဖို့အီရန်အစိုးရကပူးပေါင်းဆောင်ရွက်ပေးဖို့ကိုလည်းဆွေးနွေးခဲ့တယ်ဆွေးနွေးခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးယုံကြည်စိတ်ချရလောက်တဲ့အခြေအနေအထိ IAEA အနေနဲ့စုံစမ်းစစ်ဆင်နိုင်ဖို့အီရန်ကဆက်လက်ပူးပေါင်းဆောင်ရွက်ဖို့အပြင်ဒီပညာဆိုင်ရာပူပေါင်းဆောင်ရွက်ဖို့ကိစ္စကိုပါဆွေးနွေးခဲ့ကြောင်းကိုလည်း Grossy ကသတင်းတောက်တွေကိုပြောဆွေးခဲ့ပါတယ်။ဒီဆွေးနွေးပွဲဟာအလုပ်သဘောဆောင်ပြီးရုသားမှုနဲ့ပူပေါင်းဆောင်ရွက်မှုရှိတဲ့ဆွေးနွေးပွဲဖြစ်ခဲ့တယ်လို့ IAEA အကြီးအကဲကပြောဆိုပါတယ်။2015ခုနှစ်ကအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းပေးရင်အီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေထိန်းချုပ်တာကိုနျူကလ িয়ার အစီအစဉ်တွေကိုထိန်းချုပ်ကတ်သတ်ဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာဒီသဘောတူညီချက်ကနှုတ်ထွက်ပြီးနောက်ပိုင်းအီရန်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုဆက်လက်လှုပ်ဆောင်နေကြတာဖြစ်ပါတယ်။